ဘောမှာကွာယူကိုပူနွေးစေတဲ့ဖန်လုံးအင်းအာနိသင်ဓာတ်ဝင်ဖြစ်တဲ့ကာဗွန်ဒိုင်ဆိုက်ဒ်ဟာပြက်သုံးသန်းအတွင်းအမြင့်ဆုံးအဆင့်ရောက်သွားပြီလို့သုတေသီတွေကပြောပါတယ်။2019မေလ13ရက်နေ့မှာ ppm part per million ဆိုတဲ့အမုံပပန်းမှာကာဗွန်ဒိုင်အောက်ဆိုက်ကအမုံ415.53ရှိလို့လူသားအမိုင်းမှာအမြင့်ဆုံးအဆင့်မယ်လို့ American ပြည်ထောင်စု California ပြည်နယ်စနီကိုတက်ကတူ script အနဝဗီရဌာနကပြောပါတယ်။သမုတော်လိုင်းကြီးကစလို့ရုပ်ချင်းလောင်စာတွေတုံးနေတဲ့အတွက်ကမ္ဘာအပူချိန်တိုးလာတော့မယ်လို့ဆွေဒင်သိပ္ပံပညာရှင်ဆွတ်တီယာဟနီယက်စ်က1896ခုနှစ်မှာပထမဆုံးသတိပေးခဲ့ပြီးမဲ့လူရှုခံရပြီး1960ပြည့်လွန်ပိုင်းတွေရောက်မှပတ်ဝန်းကျင်ဝါရီတွေကစတင်သတိထားလာပါတယ်။1980ပြည့်လွန်နှစ်ပိုင်းတွေရောက်လာတော့မှသိပ္ပံပညာဆိုင်ရာအတိုင်းဝိုင်းကပါကဘာကြီးပူနွေးလာတော့မယ်ဆိုတာကိုစတင်လက်ခံဟုတ်တယ်ခုတော့တက္ကသိုလ်အတိုင်းဝိုင်းကလည်းမဟုတ်သိပ္ပံနယ်ပယ်ကလည်းမဟုတ်တဲ့တမန်တော်သူတောင်သားတွေပါလက်တွေ့ကြုံလို့တစ်နှစ်တည်းတစ်နှစ်ရာသီပိုပူနွေးလာတာကိုသိနေပါပြီ။ရေနံကြောင်မီးသွေးဓာတ်ဝင်စားတဲ့သဘာဝရုပ်ကျင်းလောင်စာတွေမိရှို့တာနဲ့တစ်တော်ပြုံးပြီးတဲ့အတွက်လေရူထဲကာဗွန်ဒိုင်အောက်ဆိုက်ဓာတ်ဝင်တွေရောက်ရပါလေ။လေရူထဲကကာဗွန်ဒိုင်အောက်ဆိုက်43လာခိုင်နှုန်းဟာကြောင်မီးသွေးလောင်ကျွမ်းတဲ့အတွက်ရောက်လာတာဖြစ်ပြီးကြောင်မီးသွေးတန်လောင်ကျွမ်းနိုင်ကာဗွန်ဒိုင်အောက်ဆိုက်နှစ်တန်ခွဲလောက်ထပ်ပါလေ။ဒါကြောင့်လဲကြောင်မီးသွေးဟာကမ္ဘာမြေကြီးပူနွေးရတာရဲ့အဓိကလက်သေးပဲလို့ပြောကြတာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်ဆိုရင်နောက်ကစားပြီးကြောင်မီးသွေးသုံးဆက်ယုံနေတိဆောက်တာတွေရဆိုင်သင့်နေဒါမှမဟုတ်ရင်ဘေးဒုက္ခအန္တရာယ်တွေနဲ့လုံးလုံးလျားလျားရင်ဆိုင်ရမယ်လို့ပြောပါလေ။ကမ္ဘာဝဆိုတာစိစက်ညှိနှိုင်းလို့မရဘူးလို့လဲနယူးဇီလန်နိုင်ငံကိုမိလာတဲ့သွားချိန်မှာတိုင်းသားလူငယ်တွေနဲ့နယူးဇီလန်နိုင်ငံသားတွေနဲ့တွေ့ဆုံခြင်းမှာပြောကြားရင်းတစ်ဆက်ထဲမှာပဲ
Stop the construction of new coal plants by
2020ဆိုဆိုရင်တစ်တွေတိဆောက်တာ2020မှာရပ်ပြပါကမ္ဘာမှာစိမ်းရောင်စီးပွားရေးပဲလိုချင်ပါတယ်မိခိုးရောင်စီးပွားရေးမလိုချင်ပါဘူးလူချင်းလောင်စာအတွက်ထောက်ပံ့ငွေပေးတာပြီးရပ်ပြပါဟာရီကိန်းမုန်တိုင်းတွေပိုတိုက်လာဖို့မိုးကောင်းတဲ့နေရာတွေအပူလိုင်းတွေပိုပြတ်နှံ့မှုဘာနာကြောက်တန်းတွေအယောင်ပြောင်းဖြူရော်ရော်ဖြစ်လာဖို့နဲ့ရေခဲပြင်တွေအေးပျော်ဆင်းဖို့ခွန်ဆောင်သူတွေရဲ့အခွန်အမွေတွေမတုံ့တင်ဘူးလို့ပြောသွားတာပါကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်ရဆိုင်မှုပြောနေတဲ့ကြောင်မီးသွေးသုံးဆက်ယုံကမြမပြည်သူတွေလည်းလက်မခံကြပါဘူးဒါပေမဲ့နိုင်ငံတော်တန်ခတ်မဟာနာယကဆရာတော်ကိုယ်တိုင်ကမမလီတိုင်းပသိဉ္ကြီးမြို့နယ်အောင်တပြေကျေးရွာကကြောင်မီးသွေးသုံးလက်မြင်ဆက်ယုံကိုအပေးအမြောက်လုပ်ပါတယ်။ဒါကိုကြောင်မီးသွေးစိုးကျိုးတွေကြောင်တင်ပြတဲ့မြင်းမဲကြီးရဲ့ဂျင်စာမှတ်တမ်းရွရှင်ရက်ကူးတဲ့ဒါရိုက်တာကိုညံကြီးက
နိုင်ငံတော်တိုင်းကမဟာနိုင်ကဥက္ကဋ္ဌဗမောဆရာတော်ကိုရိုင်ကဒီပြည်နယ်ဆက်ယုံစီမံရေးကိုပြီးအောင်တောက်လို့ပူနေတယ်။စံကွက်ကြီးရဲ့ဒီကနေပြည်သူကြီးမန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ကိုကျော်တော်ဗောမင်းမောင်ကြီးနဲ့တိုင်းဒေသချင်းပြည်ဖို့ဆိုရယ်စိုက်တုံးနဲ့ဆားကြောင်ကြည့်ကျော်တော်ဗောမင်းမောင်ကြီးပြည်ပို့ပြီးတဲ့နောက်ပိုင်းမှာဖန်ဆီးမှုကြီးတရားဆွဲဆိုမှုကြီးတောက်တော့ဖြစ်လာတာကိုပြရဲ
ခုမေ15ရက်နေ့မှာဖြစ်ပျက်တဲ့အတန်တွေကတော့ဘာဘာကြီးနဲ့ဖြစ်တယ်ဆိုပေမဲ့ဒဏ်ရာရသွားတဲ့ကိုရံမျိုးပြောတာက
ကုမ္ပဏီကိုကန့်ကွက်တာနဲ့လမ်းပေါ်တက်လို့ဆိုပြီးတော့ကျွန်တော်တို့ဝိုင်းပစ်တာကျွန်တော်လည်းနောက်ဆုံးနောက်ဆုံးနဲ့ပြင်းနဲ့ဒီရွာနန်းကိုရောက်လာတာပါခင်ဗျသူတို့ကလည်းအဲ့ကောင်တဲတဲ့ပြည့်လို့ပြောတာကျွန်တော်တို့ကပြန်အဆုတ်လာဟုတ်ရင်ဘတ်တဲတဲ့ဝင်းမှန်တာပေါ့အချက်ပေါင်းတော့အများကြီးပဲခင်ဗျအချက်ပေါင်းတော့မရှိနိုင်အောင်လို့လှုပ်တာခင်ဗျပစ်တာကျွန်တော်တို့ဒီအောင်တပြေရောအမနာပြီးကွင်းသိမ်းပြီးဖြည့်ရှင်းပေးပါအောင်လို့တောင်းဆိုတာပေါ့ခင်ဗျဒီစီမံကိန်းကြီးလည်းအများဆုံးဖြတ်သိမ်းပေးပါလို့
ဒါရိုက်တာကိုညာကြီးကတော့ဒီဆက်ရုံအကြောင်းထဲထဲဝင်ဝင်သိထားသူပါ
ဒီတရုတ်ကုမ္ပဏီရဲ့ဒီညုံညံကုမ္ပဏီရဲ့အကျိုးဒီပေါင်းတော့တာ Air Force တိတ်ကိုပြန်မီထောက်တာဆက်ရုံကတောက်စင်မှာတူစေထားပြီးဒေါ်လာ300ကျော်လောက်ကုန်တယ်ဒီနေ့ကပုံရံလေးကိုပတိညုံနယ်မှာတောက်ဖို့လုပ်တယ်ဒီတော့ကျန်ဒီကကြွားနေဆက်ရက်ဒီမှာတောက်နေဒီနေ့ဒီဆက်ရုံဒီလိုလက်မခံဘူးဒီကဘာလို့တောင်းတူအဆုံးပြတာဖြစ်တဲ့ကဘူးလက်မခံဘူးခုခုမှချပေးကြတာကဒီညမှာဆက်ရုံတောက်ဖို့ပြန်ချလိုက်ဘူးဒီကိစ္စကတော့လက်ချက်မှာတိုင်းမှုဖြစ်တဲ့ဒီလိုဖြစ်တဲ့ဦးရင်းနဲ့ကလက်ချက်မှာချပေးပြီးဆက်ရုံတစ်ခုစောက်လို့ပြပေါ့2018ခုနှစ်ကအဲ့ဒီအတူကလက်ချက်မှာခုန်ပြေးတာပေါ့
ဆီရင်ပညာရှင်သတိပေးထားပြီးနှစ်တရာတိုင်ကနီးမှသိပ္ပံပညာရှင်တွေသတိထားမိတဲ့ကဘာကြီးကိုပူနွေးစေတဲ့အကြောင်းတွေနဲ့အဓိကဖြစ်တဲ့ကြောင်မီးသွေးသုံးဆက်ယုံတွေကိုမြန်မာလူထုကလည်းလက်မခံရှစ်ဆက်မဆောက်လို့ဖို့ကုလသမဂ္ဂအတွင်းမှုချုပ်ကိုရင်ကလည်းဆော့ဩနေတာကိုကံကမဟာနာယကဆရာတော်မကြားနိုင်ရင်တော့နိုင်ငံအနာပိုင်တွေမသိမရှိသိလိမ့်မယ်လို့ညွှန်လင်းရပါတယ်ရှင်။